ကိုဗစ် -19 ရောဂါရှိမရှိ၅မိနစ်အတွင်းစစ်ဆေးပေးနိုင်တဲ့ကိရိယာကိုဗြိတိန်နိုင်ငံအောက်ဆိုတက်ကတူကသိပ္ပံပညာရှင်တွေတီထွင်လိုက်ပါတယ်။ဒီကိရိယာကိုလူများပြားကိုစစ်ဆေးဖို့လိုအပ်တဲ့လူဝင်ခွင့်လူနေရာမျိုးနဲ့တခြားစီးပွားရေးလုပ်ငန်းတွေအတွက်အသုံးပြုနိုင်မယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ဒီကိုဗစ် -19 အမြန်ဆန်းတဲ့ကိရိယာတွေကို2021ခုနှစ်အစောပိုင်းတော့မှစပြီးထုတ်လုပ်ဖို့ပြင်ဆင်မှာဖြစ်ပြီးနောက်6လလောက်မှဒီကိရိယာတွေကိုအသုံးပြုဝင်ရနိုင်မယ်လို့ညွှန်မှန်းထားပါတယ်။ဘုဒ္ဓဟူးနေ့အထိစီးရင်တွင်ရာတကဘာလုံးယောဂကုသတူ38တန်းရှိပြီးတိတ်ဆုံးသူကတတန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာကုသမှုအများဆုံးဖြစ်ပြီးအိန္ဒိယနဲ့ဘရာဇီးလ်ကဒုတိယနဲ့တတိယနေရာတွေမှာရှိပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတွေကြားကုသယောဂကိုဘယ်လိုတွန့်ပြန်တယ်လဲ၊ဘယ်လိုရောက်မှုတွေရှိတယ်လဲဆိုတာတွေမှာတစ်ဖက်ဆောင်းနေမညီမညာဖြစ်နေတဲ့အကြောင်း WHO အကြီးအကဲကပြောပါတယ်။
Almost 70% of all cases reported globally last week were
ဒီကနေ့ကကဘာတော်ကုသမှုတွေရဲ့80ရာခိုင်နှုန်းဟာနိုင်ငံ၁၀နိုင်ငံကဖြစ်ပါတယ်။အဲဒီကဲကမှကုသမှုတိုးဝဲလောက်ဟာ၃နိုင်ငံမှာပဲဖြစ်နေရပါလို့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကပြောပါတယ်။ဒီကနေ့မှထဲမှာပဲ Johnson & Johnson ဆေးကုမ္ပဏီက COVID-19 ကဝယ်စီသူတည်တနာလို့စံတက်တဲ့လူနာတွေရဲ့အကြောင်းရင်းမဖော်ပြနိုင်တဲ့ဖြားနာတာတွေကြုံရတာကြောင့်ကာကွယ်ဆေးစံတက်မှုတွေရပ်ဆိုင်ထားတယ်လို့ကြေညာပါတယ်။အလီလူလီဆေးကုမ္ပဏီကလည်း COVID-19 ကုသဆေးစံတက်မှုတွေကိုလုံခြုံရေးကင်းမှုအပိုင်းမှာစိုးရိမ်ရတာကြောင့်ယာယီရပ်ဆိုင်ထားတယ်လို့မဏိတို့ကကြေညာထားပါတယ်ရှင်။